မနေ့တင်္ဂနွေနေ့ကမြမအေးလုံညုံရေးကောင်စီမှတကပိတ်ဆွေးနွေးခဲ့ပြီးနောက်ရင်းညာဒုက္ခသည်တွေနေရပြန်နိုင်ရေးလိုအပ်ချက်တွေနဲ့ပတ်သက်လို့အဖွဲ့ဝင်နိုင်ငံတွေအားလုံးသဘောတူညီချက်သုံးရပါတဲ့ကြေညာချက်ကိုလုံညုံရေးကောင်စီဥက္ကဋ္ဌကသတင်းနောက်တွေကိုပြောကြားခဲ့ပါတယ်။လုံညုံရေးကောင်စီအနေနဲ့ပို့ပြီးဖိအားပေးတဲ့ကြေညာချက်အမျိုးအစားအခုလိုမြမအစိုးရရဲ့ဆောင်ရွက်ချက်တွေကိုအတိအမှတ်ပြုပြီးလိုအပ်ချက်တွေကိုထောက်ပြခဲ့တဲ့အတွက်မှန်ကန်တဲ့လူရဲ့ဖြစ်ကြောင်းမြမတမကြီးကလည်းတုတ်ပြန်ခဲ့ပါတယ်။အတန်နှွင့်ချိန်မတိုင်ခင်နိုင်ပိုင်းအလိုမှာပြီးဆုံးခဲ့တဲ့မြမအရေးလုံခြုံရေးကောင်စီတကပိတ်ဆွေးနွေးပွဲနဲ့ပတ်သက်လို့မန်အင်ဂျင်နိုင်ကဆက်လက်တင်ပြပါမယ်
။နယူးယောက်ကုလသမဂ္ဂဌာနချုပ်လုံခြုံရေးကောင်စီမှပြုလုပ်တဲ့မြမအရေးတကပိတ်ဆွေးနွေးပွဲရလဒ်ကြေညာချက်ပါအဓိကအချက်၃ချက်အပါအဝင်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့လုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌဆွေးရင်တမကြီး Olaf Skook ကအခုလိုသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။
Members of the Council stressed the need to make progress in facilitating implementation of the MOU with the UNHCR and UNDP and the MOUs and
arrangements. မြန်မာ့အစိုးရနဲ့ UNDP တို့အကြား MOU နားလည်မှုစာချုပ်လွှာမှာသဘောတူထားတဲ့အချက်တွေအကောင့်ထဲပေါ်နိုင်ရေးအတွက်ရောဘင်္ဂလားဒေ့ရှ်အစိုးရနဲ့လက်မှတ်ထိုးထားတဲ့ MOU ပါအချက်တွေအကောင့်ထဲပေါ်နိုင်ရေးအတွက်ပါပို့ပြီးတော့တိုးတက်အဆင်ပြေအောင်လုပ်ပေးဖို့လိုတယ်ဆိုတာကိုလုံခြုံရေးကောင်စီအဖွဲ့ဝင်တွေကအလေးထားပြီးတော့ဆွေးနွေးခဲ့ကြပါတယ်လူခွင့်ချိုးဖောက်မှုရှိတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာတဲ့စုံစမ်းမှုတွေလုပ်ဖို့လိုတယ်ဆိုတဲ့အချက်ကိုလည်းထောက်ပြခဲ့ကြပါတယ်။မြန်မာအစိုးရကဘက်မလိုက်စုံစမ်းရေးကော်မရှင်ဖွဲ့ဖို့ဆောင်ရွက်နေတယ်ဆိုတာကိုလည်းသိရှိကြောင်းပြောကြပါတယ်။ရိုညာဒုက္ခသည်တွေနဲ့နေရက်စွန့်ခွာထွက်ပြေးတင်းချောင်ခဲ့ရသူတွေရခိုင်ပြည်နယ်ကသူတို့နေရက်စီလုံခြုံဘေးကင်းစွာနဲ့တိုက်ခါရှိရှိပြန်လာနိုင်မဲ့အခြေအနေရှိဖို့လူမျိုးရေးစီးပွားရေးအခြေအနေတွေတိုးတက်အောင်လုပ်ပေးဖို့အရေးကြီးတယ်ဆိုတဲ့အချက်ကိုလည်းလုံခြုံရေးကောင်စီဝင်တွေကအလေးထားဆွေးနွေးခဲ့ကြပါတယ်။
ဒါအပြင်ဆွေးနွေးပွဲမှာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘူဂနာကပထမဆုံးအချိန်အစီရင်ခံတင်ပြခဲ့သလိုရိုဟင်ဂျာဒုက္ခသည်တွေနေရက်ပြန်နိုင်ရေးမြန်မာအစိုးရနဲ့ MOU နားလည်မှုစာကြွန်လွှာလက်မှတ်ရေးထိုးထားတဲ့အခြေအနေတွေကို UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာလက်ထောက်မဟာမင်းကြီး Volker Turk နဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီကိုယ်စားလှယ် Claire Fandrey Rand တို့ကအတိအသင့်အစီရင်ခံတင်ပြခဲ့ကြကြောင်းလုံခြုံရေးကောင်စီဥက္ကဋ္ဌကပြောပါတယ်ဒါအပြင်လူခွင့်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်လည်းဖြစ် OHCHR ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့နယူးယောက်ဌာနခွဲအကြီးအကဲလည်းဖြစ်တဲ့ Andrew Gilmore လည်းတက်ရောက်ဆွေးနွေးခဲ့တယ်လို့သူကပြောပါတယ်ဆွေးနွေးပွဲအပြည့်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလုံခြုံရေးကောင်စီဥက္ကဋ္ဌနဲ့အတူရှိနေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဘူကနာကတော့သူ့ရဲ့လုပ်ပိုင်ခွင့်အပေါ်လုံခြုံရေးကောင်စီကရောမြန်မာအစိုးရပါလက်ခံကြိုဆိုတဲ့အပေါ်အားရချင်းနဲ့တယ်လို့ပြောကြားခဲ့ပါတယ်။ဒါအပြင်နေပြည်တော်မှာရုံးထိုင်ခွင့်ရထားတဲ့အတွက်စက်တင်ဘာလထဲမှာမြန်မာနိုင်ငံကိုပြန်ပြီးသွားမယ်လို့အခုလိုပြောကြားခဲ့ပါတယ
်။ I will travel back soon again in September to Myanmar and this time I would like to visit also other states like Kachin
because မြန်မာနိုင်ငံကိုကျွန်မစက်တင်ဘာလကျရင်ပြန်သွားပါမယ်။ဒီတစ်ခေါက်ကျရင်တော့ကချင်ပြည်နယ်လိုတခြားပြည်နယ်တွေစီကိုလည်းသွားချင်ပါတယ်။ဘာလို့လဲဆိုတော့ရခိုင်ပြည်နယ်တခုထဲမှာပြဿနာတွေရှိနေတာမဟုတ်လို့ပါ။ကျမတက်ဆိုင်သူဒိုင်းနဲ့ဆွေးနွေးမှုတွေဆက်လုပ်သွားပါမယ်။လုံခြုံရေးကောင်စီကကျမကိုထောက်ခံမှုပေးတဲ့အပေါ်မှာလည်းတိတ်ကိုကျေးဇူးတင်ပါတယ်။ကျမအတွက်တကယ်ကိုလိုအပ်ပါတယ်။ဒီပြဿနာဟာတိတ်ကိုရှုပ်ထွေးနေနေတဲ့ပြဿနာဖြစ်တာကြောင့်အချိန်တို့အတွင်းမှာလွယ်လွယ်ဖြည့်ရှင်းလို့ရတဲ့ပြဿနာမဟုတ်ပါဘူး။အချိန်တို့ပါတယ်။အခုတော့ကျမလုတ်ကင်ခွင့်ရထားတဲ့အတွက်ဘလို့ကိစ္စမျိုးမဆိုဆွေးနွေးခွင့်ရှိပါတယ်။ဒီအတွက်လည်းကျမအစိုးရကိုကျေးဇူးတင်ပါတယ်။ရိုဟင်ဂျာဒုက္ခသည်6သိန်းလောက်လက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းအထူးကျေးဇူးတင်ပါတယ်။မြန်မာနိုင်ငံပေါ်လုံခြုံရေးကောင်စီကအရေးယူပိတ်ဆို့မှုမလုပ်သင့်ဘူးလားဆိုတဲ့သတင်းတောက်တဦးရဲ့အမေးကိုတော့ Olaf Skook ကအခုလိုဖြေသွားပါတယ်။
Well, I think there is a recognition amongst Security Council members that there have been positive steps taken lately. It's also fair to say that for many those steps are far from sufficient.
အခုနောက်ပိုင်းမြန်မာဘက်ကအပြုသဘောဆောင်ရွက်မှုတွေလုပ်လာတယ်ဆိုတာကိုလုံခြုံရေးကောင်စီအဖွဲ့ဝင်တွေဘက်ကအတိမတ်ပြကြတယ်လို့ကျွန်တော်ထင်ပါတယ်။ရှင်နဲ့မှာပဲဒီဆောင်ရွက်ချက်တွေကပြည့်စုံလုံလောက်မှုမရှိသေးပဲအများကြီးလုံနေပါသေးတယ်။ဒီကိစ္စကိုပဲအခုကျွန်တော်တို့ဆွေးနွေးနေကြတာပါ။ထိတွေ့ဆက်ဆံတဲ့အပိုင်းမှာရောဖိအားပေးတဲ့အပိုင်းမှာပါလုံခြုံရေးကောင်စီဝင်တွေအားလုံးကြားညှဉ်းညွတ်မှုရှိတယ်ဆိုရင်ကျွန်တော်တို့တဖြည်းဖြည်းတိုးတက်မှုတွေရှိလာမယ်လို့ထင်ပါတယ်။ဆွေးနွေးနိုင်ငံဘက်ကအမြင်အရပြောမယ်ဆိုရင်တော့တိုးတက်မှုတွေကတိတ်ကိုနှေးပါတယ်။ဒါပေမဲ့လုပ်ငန်းစဉ်တိုးတက်အောင်အားလုံးညှဉ်းညွတ်ကြဖို့ကအရေးကြီးတယ်လို့ထင်ပါတယ်။
လုံခြုံရေးကောင်စီရဲ့မြန်မာအရေးတကပိတ်ဆွေးနွေးပွဲရလဒ်နဲ့ပတ်သက်လို့လေကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဟောက်တူဆွမ်းကအခုလိုပြောပါတယ်
။ဒါအမှန်ကန်တဲ့လို့ရလို့ကျွန်တော်ကတော့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့က ဒီလိုတင်လောက်ထိုက်တဲ့ဟာကိုကျွန်တော်လုပ်နေတယ်။သူမျိုးကောင်စီနဲ့တကွာကုလသမဂ္ဂရဲ့သူတို့ရဲ့အကြောင်းကြားမှုတွေပူပန်မှုတွေပြောရအောင်လေကျွန်တော်တို့ကဘူပေါင်းဆောင်ရမှုအစဉ်လာနဲ့ညီကျွန်တော်တို့ကဒါတွေနဲ့ပတ်သက်ပြီးတော့လည်းပဲကိုယ့်ဘက်ကလုံနိုင်တဲ့တိုင်းတာတွေမှာကျွန်တော်ပူပေါင်းပြီးဆောင်ရနေတာပါ။နောက်ကြကြတော့အဲ့ဒီသူတို့ဘက်ကပေါ့နော်ဆက်ပြီးတော့လက်တွေ့အကောင့
ုင်းနေကြတော့အခုအချိန်ကြီးဘယ်လိုရှိပါလဲရှင
်ဒီကွန်ကမရှင်ဖွဲ့တဲ့ကိစ္စကတော့ကျွန်တော်တို့ဟိုမကြခင်သိရမှာပါကျွန်တော်ဟိုအခုတော့ပြောလို့မရသေးတော့ဘူးပဲမကြခင်ရပိုင်းတွင်းလာမှာဟိုကျွန်တော်ထုတ်ပြန်နိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ကမရှင်ကိုလည်းပဲအများလက်ခံနိုင်တဲ့ဟာဟိုပုံစံဖြစ်အောင်ဟိုလက်ခံနိုင်တဲ့ပုံကိုယ်တွေနဲ့အဲကျွန်တော်ဟိုဖွဲ့စည်းသွားဖို့လည်းအစီအစဉ်ရှိပါတယ်မကြခင်ရပိုင်းတွင်းမှာဖွဲ့စည်းရအောင်လည်းထုတ်ပြန်ဖို့ရှိမှာလို့ကျွန်တော်အဲ့ဒါတော့ဟိုကျွန်တော်ယုံကြည်ထားပါတယ်လေနောက်ဒီကော်မရှင်ရတဲ့ပဲကျွန်တော်အစရလည်းပြောထားတဲ့အချိန်ပဲပြည်မှုတကယ်ကျွလွန်နေဆိုလို့ရှိရင်ကျွန်တော်တို့ကဒါအရေးယူဖို့ဆိုတာကျွန်တော်တို့ကပြောထားပြီးသား
တနင်္လာနေ့ကလုံခြုံရေးကောင်စီမှကျင်းပခဲ့တဲ့မြမအရေးတကပိတ်ဆွေးနွေးပွဲမှာရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့မြမအစိုးရရဲ့တုံ့ပြန်ချက်တွေကိုလည်းလုံခြုံရေးကောင်စီအဖွဲ့ဝင်တွေကြားဆွေးနွေးခဲ့ကြသလိုမြမအရေးဘလို့ရှစ်ဆက်ကင်တွယ်မလဲဆိုတာကိုဆွေးနွေးတိုင်ပင်ခဲ့ကြတာဖြစ်ပါရဲ့ရှင်